ိုင်းနိုင်ငံမှာအခြေစိုက်ပြီး passport အတူတွေလုပ်ပေးနေတဲ့ပါကစ္စတန်နိုင်ငံသားတဦးကိုဖမ်းဆီးလိုက်ပြီလို့ထိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါရယ်သူလုပ်တဲ့ passport အတူတွေကို IS အစွန်းရောက်အဖွဲ့ကလူတွေကိုတော့မှရောင်းခဲ့ပွဲရှိတယ်လို့လည်းဆိုပါရယ်အဲ့ဒီ passport အတူတွေကိုဝယ်တဲ့လူတွေဟာအထူးသဖြင့်ဥရောပနိုင်ငံတွေကိုတရားမဝင်ဝင်ရောက်ဖို့စ조사ကြသူတွေများပါတယ် AFP သတင်းဆောင်မကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါ
အသက်52နှစ်အရွယ်မိုဟာမက်အစ်ဘားကိုစင်ကာပူနဲ့အိန္ဒိယပါစပို့အတူတွေပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအတုလုတဲ့ပလီပြားတွေပလတ်စတစ်လောင်းဆက်တွေနဲ့အတူဘန်ကောက်ကရက်ကွက်တစ်ခုမှာဇန်နဝါရီလ14ရက်နေ့ကဖမ်းဆီးလိုက်တာပါသူဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအခြေစိုက်ပြီးအထောက်အထားအတုတွေကိုလုပ်ခဲ့တယ်လို့ထိုင်းလူဝင်မှုဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပွန်ဝေါင်ပင်ကဘန်ကောက်မြို့တော်မှာတောက်ကြနေရလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တဲ့နောက်တွေကိုပြောပါတယ်လူညုံရေးနဲ့လူဝင်မှုကြီးကြပ်ရေးပေါ်ထိုင်းနိုင်ငံမှာစိုးရိမ်မှုတွေကြီးထွားလာနေပြီးပါစပို့အတုလုတာမှာကျွမ်းကျင်သူတွေကိုဖော်ထုတ်ဖမ်းဆီးနေတာပါပါစပို့အတုလုပ်ငန်းဟာထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအကြီးအကျယ်ထွန်းကားနေခဲ့တဲ့ဒုစရိုက်လုပ်ငန်းတစ်ခုဖြစ်ပါတယ်အခုဖမ်းပြီးတဲ့အိတ်ဘားဆိုရင်ထိုင်းနိုင်ငံမှာနေပြီးပါစပို့နဲ့ဗီဇာအတုတွေလုပ်လာတာ10နှစ်ကျော်နေပါပြီသူဟာ IS အစွန်းရောက်အဖွဲ့ကိုပါစပို့အတုတွေရောင်းနေတဲ့အုပ်စုတစ်ခုနဲ့အခြေအဆက်ရှိတဲ့သဘောမျိုးကာဝေးဝန်ကြီးပရဝစ်ဝမ်ဆူဝန်ကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းတောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အဲ့ဒီအချက်ကိုတာဝန်ရှိသူတွေကခပ်ဖော့ဖော့ပြန်ပြောပြီးသူဟာဘယ်သူ့ကိုမဆိုပါစပို့အတုလုပ်ရောင်းတဲ့စီးပွားရေးသမားတဦးသာဖြစ်တယ်လို့လူဝင်မှုအကြီးအကဲဒုတိယဗိုလ်ချုပ်ကြီးစူတီပွန်ဝမ်ပင်ကပြောပါတယ
်IS အဖွဲ့ကိုပဲရောင်းတာမဟုတ်ပါဘူး။သူက IS အတွက်ပဲ passport တူလုပ်ပေးတယ်လို့လူတွေကထင်ကြပါမယ်။ဒါပေမဲ့သူကဝယ်ခြင်းနဲ့သူတိုင်းကိုရောင်းတာပါ။မှားတဲ့သူရှိရင်လုပ်ပေးတာပါပဲ။ဆိုတော့ဘလို့လူမျိုးစီပဲဖြစ်ဖြစ်ရောက်သွားနိုင်ပါလေ
။တကဘာလုံးက passport အတူတွေကိုတနေရာထဲမှာရနိုင်တဲ့ထိုင်းနိုင်ငံရဲ့အခမ်းကဏ္ဍပေါ့။2014ခုနှစ်ကမလေးရှားလေကြောင်းလေယာဉ်ခီးစဉ်အမှတ် MH370 ပျောက်သွားပြီးတဲ့နောက်ပြန်ပြီးအာရုံစိုက်လာကြတာပါ။ထိုင်းမှာအတုလုပ်ထားတဲ့ဥရောပပါစပို့တွေကိုကင်ထားတဲ့အီရန်နိုင်ငံသားနှစ်ဦးလည်းအဲ့ဒီလေယာဉ်ပေါ်မှာပါသွားတာကြောင့်ဖြစ်ပါတယ်။ဒီလုပ်ငန်းကိုအဓိကချုပ်ထားတာကတော့အီရန်နဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ပြီးတောင်အာရှအရှေ့အလယ်ပိုင်းတို့အပြင်အဲ့ဒီထက်ဝေးတဲ့ဒေသတွေကလူတွေအထိအဲ့ဒီပါစပို့အတုတွေကိုဝယ်ကြတာပါ။ဖမ်းမိတဲ့ပါစပို့အတုတွေနဲ့ပတ်သက်ပြီးထိုင်းလူဝင်မှုကြီးကြပ်ရေးဒုတိယအကြီးအကဲဘုံမှုချုပ်အစ်တီပိုအစ်တီဆန်နိုရနာချိုင်ကအခုလိုပြောပါတယ်။
ဒီခံရတဲ့ဖြစ်နေဒီတဲ့ဒီကပေါ်ရတဲ့ပေါ်ရတဲ့အဖြစ်
အခုဖမ်းမိတဲ့ passport အတုအများပြားဟာစင်ကာပူ passport တွေပါအဲ့ဒီ passport တွေကနိုင်ငံတော်တော်များများကိုဝင်လို့ရတာကြောင့်ဖြစ်ပါတယ်ဒါပေမဲ့ order မှားလို့လုတ်ပေးတဲ့ passport အများစုကတော့ပြင်သစ်နဲ့အီတလီ passport တွေပါဘာကြောင့်လဲဆိုတော့အရှိလေပိုင်းကလူတွေဟာပြင်သစ်တွေနဲ့ဆင်တော့အဲ့ဒီနိုင်ငံတွေကိုဝင်လို့ရတာကြောင့်ဖြစ်ပါတယ
် Iqbal ဟာ the doctor လို့သိကြတဲ့ယူအန်နိုင်ငံက passport အတုဆရာကြီးနဲ့အဆက်အဆက်ရှိတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီ the doctor ဟာဘန်ကောက်ကရက်ကွက်တစ်ခုမှာ20နီးပါးနေထိုင်ပြီးဒုက္ခသည်တွေအလုရှာခြင်းသူတွေလူသိုးကိုင်းဝင်တွေကိုတကယ်အကြီးအသေးကောင်း passport အတုတွေလုပ်ပြီးရောင်းခဲ့သူပါ။2016ခုနှစ်မှာသူ့ကိုဖမ်းမိလိုက်ခြင်းတုန်းက passport အတုလုပ်ငန်းရှင်နေရာမှာအောင်မြင်မှုကြီးအဖြစ်တာဝန်ရှိသူတွေကပြောခဲ့ကြပါတယ်။ဒါပေမဲ့လည်းသူ့နေရာမှာတခြားအတုလုပ်တဲ့လူတွေဝင်လာတာပါပဲ။ထိုင်းနိုင်ငံဟာနိုင်ငံအတော်များများကလူတွေကိုဗီဇာမလိုပဲဝင်ခွင့်ပြုထားပြီးမြန်မာ၊လာအို၊ကမ္ဘောဒီးယားနိုင်ငံတွေနဲ့မိုင်မောင်းများစွာနေဆက်ချင်းတိစပ်နေပြီးတော့အရှိတောင်အရှောက်မှာအဝင်အထွက်အများဆုံးအထက်အချာနေရာတစ်ခုပါ။အဲ့ဒီအနေအထားကြောင့်ကိုပဲလူနဲ့ရှားပါတော်ရိုင်းထွက်ကုန်တွေကနေမူရစီဝါလက်နက်ခဲရံနဲ့ကြောက်မြေရတနာတွေအထိပေါင်ခုကူးတဲ့နိုင်ငံဆောင်ကရာဇဝတ်ခိုင်းတွေမျက်စိကျတဲ့နိုင်ငံလေးဖြစ်နေတာပါခင်ဗျာ